အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုဝင်ဘာလ3ရက်နေ့စတင်မဲ့စနစ်ရကြအာရှခီးစင်မှာဂျပန်တောင်ကိုရီးယားတရုတ်အပက်ထိပ်သီးစည်းဝေးကျင်းပမဲ့ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားရောက်မှာဖြစ်ပါတယ်။အမေရိကန်ရဲ့အာရှဒေသတွင်အဓိကစစ်ရေးမဟာမိတ်နိုင်ငံတွေအနေနဲ့အာရှဒေသကိုပထမဆုံးရောက်လာတဲ့သမ္မတထရမ့်ကိုဧကန်ရမှာသတိထားဆက်ဆံကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့အထူးသဖြင့်မြောက်ကိုရီးယားနဲ့ပတ်သက်ပြီးနှစ်နိုင်ငံသဘောတူညီမှုဆိုင်ရာကိစ္စရပ်တွေကိုဦးစားပေးဆွေးနွေးနိုင်ကြောင်း VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပါမယ်ရှင
်။အာရှဒေသကိုတရားဝင်သွားရောက်တဲ့ပထမဆုံးခီးစဉ်အတွင်းမှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်တွေဆက်ပြီးမလုပ်အောင်အာနာရှင်ကင်ဂျွန်အွန်းကိုနိုင်ငံတကာဖိအားတိုးပေးရေးထောက်ခံမှုတွေရဖို့အတွက်သမ္မတထရမ့်ကလှုံ့ဆော်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအထိရောက်လာနိုင်တဲ့ ICBM နျူကလ িয়ার လက်နက်တပ်ဒုံးကျည်မြောက်ကိုရီးယားမထုတ်လုပ်နိုင်အောင်တားဆီးရေးဟာသမ္မတထရမ့်အတွက်နိုင်ငံတော်လုံခြုံရေးထိပ်တန်းဦးစားပေးဖြစ်လာခဲ့တယ်လို့ယုံစီတက်ကလူကမြောက်ကိုရီးယားအရေးသုံးသက်သူဂျွန်ဒယ်လူရီကပြောပါတယ
် Security priority for Trump. He's raised all kinds of expectations about what he is going to do.
မြောက်ကိုရီးယားနဲ့ပတ်သက်ပြီးသူဘာလုပ်မယ်ဆိုတာမျိုးစုံပြောခဲ့ပါတယ်။တကယ်လို့ပြောတဲ့အတိုင်းသူမလုပ်ဘူးဆိုရင်သူ့ရဲ့ဂုဏ်သိက္ခာကိုထိခိုက်စေ၊ကျဆင်းစေတဲ့အပြင်သူ့ကိုအထင်သေးစေမှာဖြစ်ပါတယ်
။ Trump အစိုးရအဖွဲ့ဟာမြောက်ကိုရီးယားကိုကုန်သွယ်ရေးမှာယာနုံ90နဲ့ရေနံတင်ပို့မှုမှာယာနုံ30ကျဆင်းစေနိုင်တဲ့ပြင်းထန်တဲ့စီးပွားရေးအရေးယူမှုတွေလုပ်ဖို့နဲ့တနိုင်ငံချင်းစီအလိုက်ပိတ်ဆို့မှုတွေချမှတ်ဖို့အတွက်တရုတ်ရုရှားတို့နဲ့အတူလှုပ်ဆောင်နေတာပါဒါပေမဲ့ထရမ့်ရဲ့စင်အားသုံးကောင်းသုံးဖို့အတွက်တင်ပြချင်တဲ့တကယ်လို့မြောက်ကိုရီးယားကရန်ဆလာရင်လုံးဝချိန်မုံပစ်ဖို့ပြင်းပြင်းထန်ထန်ပြောကြားနေတဲ့သူ့ရဲ့ချိန်ချောက်မှုတွေအတွက်အမေရိကန်ရဲ့အရှေ့မဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့ကြားသဘောထား꿰ပြနေပါတယ်။ရှီဂျွန်သိပ်ပံကဒေးဗစ်စထရော့ကတော့ထရမ့်ဟာသူ့ရဲ့အရင်နှီးဆုံးအာရှမိတ်ဆွေဖြစ်နိုင်တဲ့ဝန်ကြီးချုပ်ရှင်ဆိုအာဘေးနဲ့တွေ့ဆုံပြီးဂော့ဖ်ကစားကောင်းကစားနိုင်တယ်လို့ပြောပါတယ်
။ President Trump Prime Minister Abe also agree on a number of issues.
သမ္မတထရမ့်နဲ့ဝန်ကြီးချုပ်အာဘေးတို့ဟာမြောက်ကိုရီးယားကိစ္စအပါအဝင်ကိစ္စရဲ့အတော်များများအတွက်တူညီတဲ့သဘောထားရှိကြပါတယ်
။မြောက်ကိုရီးယားကဂျပန်ဝန်ဟင်းကိုဖျက်ပြီးဒုံးကျည်ဆန့်သက်မှုနှစ်ခုလုပ်ခဲ့တဲ့နောက်မှာအာဘေးရဲ့ခိုင်မာတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာယက်တီချက်အတွက်ဂျပန်လူထုထောက်ခံမှုတိုးလာခဲ့တယ်လို့သူ့ရဲ့ Conservative ညွန်ပေါင်းအဖွဲ့ကလွှတ်တော်ရွေးကောက်ပွဲတွေစောစောကျင်းပဖို့လှုံ့ဆော်မှုလဲအထူးအောင်မြင်ခဲ့ပါတယ်။ဒါပေမဲ့ထရမ့်ရဲ့အဆုံးစွန်ဖိအားပေးမဲ့မူဝါဒအတွက်အာဘေးကခိုင်ခိုင်မာမာထောက်ခံကြောင်းပြောချိန်မှာတော့ဂျပန်အရာရှိတွေကဒါဟာတရုတ်နဲ့မြောက်ကိုရီးယားတို့စီကလက်ရောမှုရလာအောင်တန်တမန်နီလန်းသုံးတာသာဖြစ်ကြောင်းညွှန်ဆိုကြပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းသမ္မတထရမ့်ဆိုးကိုလာချိန်မှာအမေရိကန်ရဲ့မဟာမိတ်ဖြစ်သူ့နိုင်ငံရဲ့ကာလတာရှိခိုင်မာတဲ့ရည်တည်ချက်ကိုအထူးပြတာကိုရှိနေပါတယ်။ဒါပေမဲ့လည်းကိုရီးယားကျွန်းဆွယ်အတွင်းဆိုးရတဲ့စစ်ဖြစ်လာနိုင်တဲ့အင်အားသုံးမှုမှန်သမျှကိုဆန့်ကျင်ကြောင်းသဘောထားတိတ်မတင်းပါတဲ့မွန်ဂျေအင်းကထုတ်ပြောခဲ့တယ်လို့ဒယ်လူရီကပြောပါတယ်
။ I think Trump's visit is an opportunity to educate him.in terms of how South Korea
Trump ရဲ့လာရောက်မှုကနေတောင်ကိုရီးယားနိုင်ငံသားတွေမြောက်ကိုရီးယားရဲ့နျူကလ িয়ার တိုက်ခိုက်မဲ့ချင်းချောက်မှုအောက်မှာဘယ်လိုနေရတယ်ဆိုတာကိုသူကိုယ်တိုင်မြင်ကွင်းရသွားမှာပါအခုအချိန်ထိတော့ကျွန်တော်တို့ဘာမှမဖြစ်သေးပါဘူ
းမြောက်ကိုရီးယားနဲ့ညှိနှိုင်းမှုတွေလုပ်ဖို့မွန်ဂျေအင်အရင်ကစ조사ခဲ့တာဟာအလုံးမဖြစ်တဲ့လုပ်ရဖြစ်နေသမ္မတထရမ့်ကပြောကြားခဲ့တာပါအခုချိန်မှာတော့ကိုရီးယားနှစ်နိုင်ငံဆွေးနွေးရတာမကတောင်ကိုရီးယားရဲ့လူသားချင်းစာနာမှုအကူအညီကိုတောင်လက်မခံတဲ့မြောက်ကိုရီးယားကဒုံးကျည်နဲ့နျူကလ িয়ার ဆန့်သက်မှုတွေဇက်တိုက်လုပ်နေတာမို့တောင်ကိုရီးယားနဲ့အမေရိကန်တို့ကြားမတူညီမှုတွေတိတ်မပြောဆိုကြတော့ပါဘူး။